ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကိုယ်စားဘင်္ဂလားဒေ့ရှ်ဘော်ဆွဆွဲကြောဆူချက်တွေဟာအခြေအနေမရှိတဲ့သတင်းမှားတွေဒါဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဒေါသတကြီးတုံ့ပြန်လိုက်ပါတယ်။နယူးယောက်မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂရဲ့85ကျင်းပြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံအတိုင်းအမြင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆေကဘင်္ဂလားဒေ့ရှ်အနေနဲ့နေဆက်မြို့ကောက်ဆက်စစာကဒုက္ခသည်စခန်းတွေမှာအကြမ်းဖက်သမားတွေကိုလက်ခံကူညီထားတယ်လို့စွပ်စွဲခဲ့တာကိုအခုလိုဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်လိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံစစ်မြေရရှိရေးတူကဘင်္ဂလားဒေ့ရှ်အနေနဲ့ဘလို့အကြမ်းဖက်သမားကိုမှသူ့နယ်မြေတွေလက်ခံထားတာမရှိဘူး။ဝန်ကြီးချုပ်ရှိခါစင်နာအစိုးရအနေနဲ့အကြမ်းဖက်မှုကိုလုံးဝလက်မခံတဲ့မူဝါဒရှိထားတယ်။မြန်မာအနေနဲ့ကုပြဿနာကိုပြန်ကြည့်တင်တယ်လို့တုံ့ပြန်လိုက်ပါတယ်။ကြားအပြင်ဥကျော်တင်ဆွေဘက်ကနေရိုဂျာဒုက္ခတွေပြန်ပို့ရေးအစီအစဉ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုပေါ်လာမှုတည်တယ်လို့ဒီကုလညီလာခံမှာပြောခဲ့တာပေါ်လဲဘင်္ဂလားဒေ့ရှ်ဘက်ကတော့ဒါကနှစ်ဖက်ပြဿနာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ပြဿနာလည်းမဟုတ်ဘူးမြန်မာဘက်ကဒုက္ခတွေတွေပြန်လာချင်အောင်လုပ်ပေးရမှာသာဖြစ်တယ်လို့ပြန်ချေပါလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစင်နာကလည်းဒီကုလညီလာခံမှာပဲမေကွန်းပြောရမှာဒီရခိုင်ပြည်နယ်ကလူတွေထွက်ပြေးလာတဲ့ပြဿနာကိုမြန်မာအစိုးရကသာဖန်တီးခဲ့တာမို့အဖြေအတွက်မြန်မာဘက်ကပဲတာဝန်ရှိတယ်နိုင်ငံတကာအနေနဲ့တော့အကောင်ဆုံးအဖြေရနိုင်ဖို့ဝိုင်းကူပေးတယ်လို့ပြောခဲ့ပါတယ်။တကယ်တော့မြန်မာစစ်ဘက်အနေနဲ့ဒီရိုဂျာဆိုတဲ့သုံးလုံးကိုလက်မခံပေမဲ့ဒီဒုက္ခတွေပြန်လာရေးအတွက်တော့ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗျာ။